မြန်မာနိုင်ငံဘိန်းဆိုင်ပြိုးထုတ်လုပ်မှုဟာ2018ခုနှစ်မှာတိတိတတ်တာကျဆင်းလာခဲ့ကြောင်းပြီးခဲ့တဲ့2015ခုနှစ်နဲ့နှိုင်းယှဉ်ရင်ဘိန်းဆိုင်ဧက3000ကျော်ကျဆင်းခဲ့ကြောင်းကုလသမဂ္ဂမူရင်းဆေးဝါးနဲ့မှုကင်းဆိုင်ရာယုံ UNODC ကဒီကနေ့အစည်းအဝေးခန်းစာထုတ်ပြန်လိုက်ပါတယ်ဒီလိုဘိန်းဆိုင်ပြိုးတာတွေကျဆင်းလာတဲ့တချိန်ထဲမှာပဲဘိန်းဆိုင်ပြိုးရာဒေသဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်ဖို့လိုအပ်နေသေးတယ်လို့ပြည်ထောင်စုဝန်ကြီးကပြောပါတယ်ဒီအကြောင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့မြန်မာနိုင်ငံကဘိန်းတိကဆိုက်ပြိုးတဲ့ဒေသတွေမှာအခုနှစ်ပိုင်းတွေအတွင်းမှာဘိန်းဆိုက်ပြိုးမှုကျဆင်းခဲ့ပြီးရှမ်းပြည်နယ်ဘက်တွေမှာအထူးသဖြင့်ကျဆင်းသွားတယ်လို့ကုလသမဂ္ဂမူရစီဝါနဲ့မှုကင်းဆိုင်ရာယုံ UNODC နဲ့မြန်မာအစိုးရတို့ပူးတွဲထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဘိန်းဆိုက်ပြိုးမှုထုတ်လုပ်မှုစစ်တမ်းကို UNODC နဲ့မြန်မာအစိုးရတို့ဟာ2000ခုနှစ်ကလေးကစတင်ခဲ့တာဖြစ်ပြီးဒီနှစ်ကျဆင်းမှုပမာဏဟာ2015ခုနှစ်နဲ့နှိုင်းစာရင်25ရာခိုင်နှုန်းအထိကျဆင်းခဲ့ကြောင်းအရှေ့တောင်အာရှနဲ့ပစိဖိတ်ဒေသဆိုင်ရာကုလသမဂ္ဂမူရစီဝါနဲ့မှုကင်းဆိုင်ရာယုံကဌာနကိုယ်စားလှယ် Jeremy Douglas ကအခုလိုပြောပါတယ
် That the cultivation of opium here in the country is now at
အခုဆိုရင်ဘိန်းဆိုင်ပြိုးမှုဟာ 4,100 ဟက်တာရှိပြီးတော့ဒါဟာအရင်ကရှိနေတဲ့ 9,500 ဟက်တာကနေတိတိတတ်တာကျဆင်းလာတာဖြစ်ပါတယ်။ဒီကိန်းကနန်းအရဆိုရင်ဘိန်းဆိုင်ပြိုးမှုဟာ25ရာခိုင်နှုန်းကျဆင်းလာတာဖြစ်ပါတယ
်။ကျဆင်းသွားတဲ့ဘိန်းဆိုင်ပြိုးမှု area ကိုဧကနဲ့တွက်ချက်ကြည့်ရင် 3,000 ကျော်လောက်ရှိတာဖြစ်ပြီးဘိန်းထုတ်လုပ်မှုအရ2019ခုနှစ်မှာတန်ချိန်950ထွက်ရှိပြီး2015ခုနှစ်နဲ့နှိုင်းစာရင်တန်ချိန်100လောက်ကျဆင်းသွားကြောင်းလည်းထည့်သွင်းပြောကြားခဲ့ပါတယ်။နေပြည်တော်မှာဒီဇင်ဘာလ6ရက်နေ့ဒီကနေ့ပြုလုပ်တဲ့2019ခုနှစ်အတွက်မြန်မာနိုင်ငံဘိန်းဆိုင်ပြိုးမှုဆိုင်ရာစစ်တမ်းထုတ်ပြန်ပွဲမှာပြည်ထောင်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကလည်းဘိန်းဆိုင်ပြိုးမှုကျဆင်းတာနဲ့ပတ်သက်လို့အခုလိုမိန့်ခွန်းထဲမှာထည့်သွင်းပြောကြားပါတယ
်။မြန်မာနိုင်ငံအနေနဲ့2006ခုနှစ်မှာပိန်းဆိုင်ပြုမှုအနေဆုံးကိုရရှိပြီးပေမဲ့ဂျင်းနှစ်မြောက်နောက်ပိုင်း2013ခုနှစ်ထိပြန်လည်မြင့်တက်လာခဲ့ရမှာ2014မှာပြန်လည်ကျဆင်းသွားပြီးဥတည်လာခဲ့ပါတယ်ဒီနှစ်မှာတော့သီးသီးသာသာပြန်လည်ကျဆင်းလာခဲ့ကြောင်းတွေ့ရပါတယ
်မြန်မာနိုင်ငံပိန်းဆိုင်ပြုမှုစစ်တမ်းကိုဂျိုဒူဓာတ်ပုံတွေကရယူတဲ့ဤစနစ်နဲ့ကွင်းစင်းစစ်ဆေးတဲ့ဤစနစ်နှစ်မျိုးနဲ့ကောက်ခံတာဖြစ်ပါတယ်မြန်မာနိုင်ငံမှာအဓိကဘိန်းဆိုင်ပြိုးတဲ့ဒေသတွေကတော့ရှမ်းပြည်နယ်ဖြစ်ပြီးကချင်နဲ့ချင်းပြည်နယ်တွေမှာလည်းစိုက်ပြိုးတာတွေရှိကြောင်းစစ်တမ်းမှာဖော်ပြပါတယ်။ဒီစစ်တမ်းအရကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်တွေမှာတော့ဘိန်းဆိုင်ပြိုးတာဟာတိတိတတ်တာရောကြတာမျိုးမရှိရနဲ့ပတ်သက်ပြီး Jeremy Douglas ကအခုလိုသုံးသပ်ပါတယ်
။ The two places where we do not see the decline are the same places where we see the
conflict. ဘိန်းဆိုင်ပြိုးမှုကျဆင်းတဲ့ဒေသနှစ်ခုကိုလေ့လာကြည့်တဲ့အခါဒီဒေသတွေဟာလက်နက်ကင်ပြိပခဖြစ်ပွားတဲ့ဒေသတွေဖြစ်နေပါတယ်။ဒီလက်နက်ကင်ပြိပခဟာမွေးစေဝါနဲ့ငင်းချမ်းရီတို့ဆက်နွယ်နေတာလည်းတွေ့ရပါတယ်
။ဘိန်းဆိုင်ပြိုးမှုကျဆင်းတာဟာဒေသရင်းဘိန်းစိမ်းနဲ့ဘိန်းပြူစေးကျဆင်းတာအပြင်မက်တာမက်ဆက်ဂျမင်းခေါ်စိတ်ကြွစေးကိုအစားထိုးသုံးစွဲလာတာနဲ့လည်းဆက်ဆက်နိုင်ကြောင်းအစီရင်ခံစာမှာဖော်ပြပါတယ်။ဘိန်းဆိုင်ပြိုးတာရောကြစေဖို့အတွက်ဘိန်းဆိုင်ပြိုးတာဒေသတွေမှာအစားထိုးဖွံ့ဖြိုးရေးလုပ်ငန်းတွေကိုဆောင်ရွက်မှာဖြစ်ကြောင်းလည်းပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကပြောဆိုထားပါတယ
်ဘိန်းဆိုင်ပြိုးတာဒေသများမှာပြပောက်ဆုံးဖွံ့ဖြိုးမှုပေါင်းဝင်တဲ့ခြေတဲ့ဖွံ့ဖြိုးရေးကိုဦးစားပေးလှုပ်ဆောင်နေရှိသလိုအစားထိုးဖွံ့ဖြိုးမှုလုပ်ငန်းများမှာလည်းတာဝန်များကိုအမှန်တကယ်အကျိုးဖြစ်တော့စေမဲ့တင့်လျော်တဲ့အစားထိုးသီးနှံမွေးမြူရေးဈေးကွက်ရရှိနေတဲ့အခြားငွေရလုပ်ငန်းများပေါ်ကောင်ပေးခြင်းတို့ကိုလည်းဆက်လက်ကောင်းထဲပေါ်ဆောင်ကြမှာဖြစ်ပါလေ
မြန်မာနိုင်ငံမှာအရင်ကဘိန်းစားထိုးသီးနှံစိုက်ပျိုးမှုစီမံကိန်းတွေဆောင်ရွက်ခဲ့ပေမဲ့ထွက်လာတဲ့သီးနှံတွေအတွက်ဈေးကွက်အခက်အခဲနဲ့အစားထိုးသီးနှံစိုက်တဲ့တောင်သူတွေအတွက်ရည်ရှိပံ့ပိုးမှုအပိုင်းမှာအခက်အခဲတွေရှိခဲ့ပါတယ်အခုတော့ရှမ်းပြည်နယ်အတွင်းမှာဘိန်းစားထိုးသီးနှံအဖြစ်ကော်ဖီစိုက်ပျိုးဖို့စီစဉ်ထားပြီးထွက်ရှိလာတဲ့ကော်ဖီဈေးတွေအတွက်ဈေးကွက်ရရှိရေးအတွက်ပါဆောင်ရွက်ပေးနေပါတယ်မြန်မာနိုင်ငံမှာမူရစေဝါတိုက်ဖြည့်ရေးအတွက်1996ခုနှစ်ကစတင်ပြီး15နှစ်စီမံကိန်းချမှတ်ဆောင်ရွက်ခဲ့ရမှာ2014ခုနှစ်မှာစီမံကိန်းကိုအပြည့်အဝအကောင်အထည်မဖော်နိုင်တာကြောင့်နောက်ထပ်5နှစ်ထပ်မံတည်တံ့တိုးထားပါတယ်